ရခိုင်မြောက်ပိုင်းတန်းဖတ်မှုတွေအရေးနဲ့ပတ်သက်ပြီးဒီနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကုလတွင်းရေးမှူးချုပ်ကရှင်းလင်းတင်ပြဖို့ရှိပါတယ်။ RAS အဖွဲ့ရဲ့အတန်းဖတ်မှုတွေကိုရှုတ်ချကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကပြတ်ပြတ်သားသားပြောဆိုပေမဲ့အတန်းဖတ်မှုတွေကနေလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ကိစ္စမှာတော့မြန်မာအစိုးရဘက်ကအင်အားအလွန်ကျွန်းသုံးနှိမ်နှင်းမှုကြောင့်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်မှာစိုးရိမ်နေကြောင်းပြောထားပါတယ်။မြန်မာနိုင်ငံဘက်ကတော့မြို့သားလုံခြုံရေးကြံပေးဦးတောင်ထွန်တက်ရောက်ပြီးဒီကိစ္စတွေအားလုံးဟာတန့်ဖက်ဝါဒဇွဲဆောင်ရွက်ချက်ကြောင့်ဖြစ်လာရတယ်ဆိုတာကိုဦးစားပေးပြီးတန်လျင်ရှင်းလင်းတင်ပြဖို့ပြင်ဆင်ထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲအကြိုမြန်မာဘက်ကပြင်ဆင်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမတ်တင်ဂီထိုက်ကတယ်လီဖုန်းနဲ့ဆက်သွယ်မိများရမှာနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူဆောင်ကအခုလိုစာပြီးပြောပါတယ်။
ကျွန်တော် National Security Advisor ဦးတောင်ထွန်းသူပြောပါမယ်လေကျွန်တော်တို့မြန်မာနိုင်ငံကိုစားပါတော့เออตุๆကျွန်တော်ဘက်ကနေပြောဖို့ရှိပါတယ်အဲအဲ့ဒါလေးပဲကျွန်တော်ကတော့ပြောပြရစီကျွန်တော်တော့ကျွန်တော်အကျိုးပြုတော့ပြောလို့မရပါဘူးကျွန်တော်ပြင်ဆင်ထားတာဒီဘက်ကနေပြီးတော့ပြန်လည်ပြီးတော့တွေ့မြန်ဖို့ပြောကြဖို့စီစဉ်နေတော့ရှိပါတယ
်ဒီကိစ္စကဘယ်လောက်အရေးကြီးချီးပါတယ်အစ်ယူလို့ဖို့ပေါ့နော်ဘယ်လောက်အရေးကြီးပါတယ်ရှင်ဘယ်လိုယူဆထားပါ
လဲအရေးကြီးတာတော့အရေးကြီးတာတော့ဗျာဟို Security Council ကဆွေးနွေးတယ်ဆိုရင်တော့ကျွန်တော်တို့ဒါအလေးထားမှာပေါ့ဘာလဲတူတူအဲ့တော့ကျွန်တော်ဘက်ကတော့လွတ်တဲ့ဟိုပြန်လည်ဟိုပြောဆိုမှုအချိန်မှန်ကိုပြန်လည်တင်ပြမှုလို့ဖို့ကတော့ကျွန်တော်ဆင်ခဲ့ပါပဲကျွန်တော်အခုပြန်ပြန်နဲ့ပြင်ဆင်ပါပြီခုနပြောသလိုပဲကျွန်တော် National Security Advisor ကိုတောင်းထုတ်ကိုယ်နိုင်ဒီကိုယ်နိုင်ကဒီနေ့ရှင်းပြဖို့လူရင်းကောင်းစီမှာရှင်းပြဖို့ရှိပါတယ်ကျွန်တဲ့ဘက်ကတော့ကျွန်တော် webcast ကြည့်ပြီးတော့ဟိုကလုပ်ရပါတယ်နော်ဆိုသူကအဲ့လိုပြန်ပါပါဒါပထမဆုံးချိန်ပေါ့လေနော
်အခုဒီရခိုင်ပြည်နယ်မှာဒါအစုလိုက်တက်ခံထားတဲ့ Hindu ဘာသာဝင်တွေကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကဟိုနှုတ်စိတ်နေတယ်လို့များသမတ်ကြီးတို့ယူဆပါသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောတာဆိုတာသိမထွက်လားသလားလို့ပါဘယ်လိုယူဆပါလဲ
ကျွန်တော်တို့ဒါလည်းကျွန်တော်သတိထားပြီးပါတယ်ဒါဘာဖြစ်လို့လဲဆိုတော့ဟိုဒီကိစ္စကတကယ်ဖြစ်ပျက်နေတဲ့ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီကိစ္စရဲ့အရင်းမြစ်ကဒီကျွန်တော်တို့ terrorism ကြောင့်ဖြစ်တဲ့ဟာပဲလေဒါအကျန့်ဖက်တိုက်ဆိုင်မှုကြောင့်ဖြစ်တဲ့ကိစ္စပဲဒီမှာတကယ်ကျွန်တော်ရှင်းနေတာဒေါ်လင်းကြီးတက်နေတဲ့အချိန်တွေပဲဒီအကျန့်ဖက်တိုက်ဆိုင်မှုကြောင့်ဖြစ်တဲ့ဒီပြဿနာရဲ့အကုန်လုံးရဲ့အခုလက်ရှိဖြစ်နေကြတာအကုန်လုံးအရင်းကြီးကဒါကြောင့်ဖြစ်လာတာကျွန်တော်တို့အဲ့ဒါကြောင့်ဒီကိစ္စတော့ကျွန်တော်တို့ကရှိကိုရှိတိုင်းအမှန်ကိုမှန်တိုင်းတော့ကဘာကိုကျွန်တော်တို့ထုတ်ပြရမှာပဲလေအခုလည်းကျွန်တော်တို့ဟိုတန်တမန်ကြီးခေါ်ပြပြီးတော့အိမ်ညာတွေခေါ်တော့ဖို့စီစဉ်နေလည်းရှိတယ်အဲသို့တော်လည်းရာသီဥတုအချိန်ကြီးကကျွန်တော်ငလေးကိုပြန်ရွှေ့ထားတယ်အမှန်28ရက်နေ့ဒီနေ့သွားရမှာပေါ့မိုးကဟိုဘက်ကဟိုရန်ကုန်ဘက်ကအချိန်ကြီးကရာသီဥတုမကောင်းတော့သူရွှေ့တယ်လို့ကြားတယ်သူတို့ကိုယ်တိုင်ရွှေ့ရပါဟိုကိုယ့်ဘက်ကရွှေ့ရမှာသွားမယ်လို့လေကောအဲ့တော့အားလုံးဟိုကျွန်တော်တို့သွားဖို့အကုန်လုံးစီစဉ်ထားပြီးသူတို့ကိုလည်းပြမယ်သူတို့နိုင်ငံတကာသိအောင်လည်းကျွန်တော်ပြောမယ်အဲ့လိုခြေနေချက်ဒီနေ့လည်းပြောပါမယ်အဲ့ဒါလေးထက်ပြောပါမယ
်ကုလလွန်ကျွေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်အတွင်းစံဖတ်မှုတွေအရေးသက်ဆိုင်ရာနိုင်ငံတွေစိုးရိမ်စိတ်ရှိတဲ့နိုင်ငံတွေပါဝင်ဆွေးနွေးကြမှာဖြစ်ပြီးအမေရိကန်စံတော်ချိန်ဒီကနေ့ကြာသပတေးနေ့ညနေ 3:00 မြန်မာစံတော်ချိန်တောက်ကြမနေ့ 7:00 ခွဲမှာအစီအစဉ်စတင်ချိန်ကစလို့ကုလသမဂ္ဂရဲ့ဝက်ဘ်ဆိုက်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါရဲ့ရှင်